မင်္ဂလာပါရှင် RFA တော်တော်ရှင်ပေးစာပြန်စာခေနထုံးလွှင့်မှုအချိန်ရောက်လာပြန်ပါပြီဒီဘက်စီစဉ်မှအရင်ဦးဆုံးပဲခူးတိုင်းဘက်ကရေဖွင့်လာတာကိုတင်ပြမှာပါပဲခူးတိုင်းပြည်မျိုးနယ်ကချင်းရွာအာနာပိုင်းကမြေခွက်တွေအခွက်ရိုက်ပြီးအာဂတိပြုရောင်းစားနေတဲ့အကြောင်းကိုဒေသခံတဦးကရေဖွင့်လာတာနားဆင်ကြပါရှင
်ပြည်မျိုးနယ်နောက်လကုတ်ပြည်ကြီးရမီလီယံဥက္ကဋ္ဌပါ၄ယောက်ချင်းရွာမှာမြေလူကျိုးတွေပေါ်တယ်အခွက်ရိုက်တယ်ရောင်းတယ်ရတဲ့ငွေတွေဒီလေးအတွက်လမ်းငွေစုတာကွာလူတွေကဝေယျလက်ငင်းပေးရတယ်အခွက်ကိုမဲလိုက်တယ်လိုက်ပြီးတော့ယူတယ်2000ကျော်စားပြီးတော့အခွက်ရိုက်ရောင်းစားတယ်2000ကျနေတိ9နှစ်ကြာလဲကြာတော့3500ကျော်တော့ဖြစ်သွားတာအခွက်ရိုက်ရောင်းစားတဲ့ဝေယျကပြည်သူစီးရင်ရှင်းနေမပြပဲနဲ့ပြောက်နေတော့ရောက်ရရံမုံတွေသွေးသုံးစားမှုနဲ့ရဲစခန်းမှာအမှုဖွင့်တာပုံမှန်420တက်ပြီးတော့တရားရုံးစတင်တယ်ပေါ့အခုတရားရုံးကနေပြီးတော့ရင်ဟာပုံမှန်ထဲမှာပြန်မချသေးတဲ့အတွက်ကြန့်ကြာနေတာ
စကိုင်းတိုင်းဘက်ကရင်ဖွင့်လာတာကိုလည်းတင်ပြချင်ပါတယ်။ကလေးမျိုးနယ်ကဒေသခံတဦးကသူတို့မျိုးနယ်အတွင်းမှာလူငယ်တွေမူရစ်ဆေးဝါးတုံးဆွဲမှုတွေဆူဆူဝါးဝါးဖြစ်နေတဲ့အကြောင်းကို RFA ကနေတဆင့်အခုလို့ရင်ဖွင့်လာပါတယ်
။ကလေးမျိုးပေါ်မှာစက်ကတူတွေမှာတော့တော်တော်လေးဆိုးဝါးတာပေါ့ကျွန်တော်ကစီစီစီလေးရှိတယ်လေ။ကျောင်းသားတွေရောဒီစီစီလေးမျိုးရောမှာလည်းအမမကိုကျောင်းဝယ်တဲ့ဟာတွေရောဒီတုံးဆွဲတဲ့ကလေးတွေရောကျွန်တော်တို့ရွာကကျတော့အထက်တန်းကျောင်းပဲရှိတာဆိုတော့ရွာက90တန်းပဲရှိတယ်ကလေးတွေများတော့အဖြစ်နဲ့ဒီအကင်နာကြီးများနေလေစပြီးတုံးနေဆိုရင်လည်းတချို့ကလေးတွေကျတော့နားမလဲတော့ဒီကြီးကြီးလောက်တာကြီးအတူပို့ထည့်ပြီးလုံလိုက်တော့သူကရှူတာကနေစတာမဟုတ်ဘဲအကင်နာကြီးစတော့အဲ့လိုတွေကတော်တော်ကိုဆိုးတာကျွန်တော်တို့ဘက်ကကျတော့အဖြူကြီးများတော့ဖြူကဖြတ်ရခက်တာဘိန်းမဲရပါတော်သေးတာစာစီလေးဝင်လာတော့သူကကြောက်ကြောက်နဲ့အဲ့မတုံးနေသွားတောက်တာလေဆရာဝန်နဲ့တိုင်မီဖြတ်လိုက်တဲ့ဆေးကြတော့သူတို့တောက်တဲ့ကလေးတွေကရိုးရိုးဖြတ်တဲ့ဆေးနဲ့ဖြတ်လို့မရနိုင်ဘူးအဲ့လိုတွေနဲ့ကလေးမျိုးတော့အဲ့ဒါဖြစ်တော့တဲ့ကလေးတွေကလည်းပြန်လာရင်အဲ့ဆေးပြန်ချပြီးပြန်ချလာကြရလေကလေးမျိုးပေါ်မှာအချောင်းနဲ့မြောင်းပဲလဲဒီနမော်ရီပါလေလဲရှိတယ်ဆိုတော့ဆိုးတာတော့တော်တော်ဆိုးတယ်ဖြစ်ကလေးမျိုးပိုင်းကတန်ကြီးတို့ကန်သာတို့ရွာလေဆိုးတယ်ရေလေလေ
ဒါကတော့စကိုင်းတိုင်းကလေးမျိုးနယ်ရဒေသခံတူရဲ့ရင်ဖွင့်သံပါရှမ်းပြည်တောင်ပိုင်းရွာငယ်မြို့နယ်ကဒေသခံတူကလည်းစီးပွားရေးလုပ်ငန်းရှင်တွေရဲ့မီးသွေးလုပ်ငန်းတွေကြောင့်သူတို့ဒေသကတစ်တောတွေပြုံးတီးပြီးတောက်တုံးရေရှားပါနေတဲ့အကြောင်းကို RFA နဲ့တဆင့်ရေဖွင့်လာပါတယ်ရှင်
။ရွာငယ်မြို့နယ်ကဂျုံတောင်ရွာရဲ့တခန်းကြီးရဲ့မြို့ကြီးရဲ့ထင်းမီးသွေးတအားထွက်တဲ့နေရာပါလား။စီးပွားရေးလုပ်ငန်းရှင်တွေကိုမီးသွေးတစ်နေ့ကိုကားသုံးလေးပြီးအထီအောင်ကိုထွက်ပဲကြော့ဆယ်မျိုးတို့မန်းလေးမျိုးတို့ဤဖက်ကိုပို့ကြတာ။TikTok ပြုံးတာဒီမိသေးဖောက်တာတို့ထိခုတ်တာတို့ဤရတွေကြောင့် TikTok ကတအားပြုံးတာလေ TikTok တအားပြုံးနေဟာကိုမျိုးနယ်ကိုလှောင်ပြောတဲ့ခါကျတော့လဲတိပွားစီတကယ်လုံငန်းရှင်တွေကိုမျိုးနယ် TikTok ဌာနနေပြီးတရားဝင်ခွင့်ပြုထားတာပါနော်ကျွန်တော်တို့တောင်းပန်တာတွေဒီတိုက်ပြေးလောက်တဲ့ခါကျတော့ဒီယာဒီဥဒူတွေကမှမောင်းတဲ့ခါကျတော့ခုကျွန်တော်တောင်မြတ်ခင်းနေဆိုဒီနောင်ပြန်လေဆိုက်ကလိုတအားမဖြစ်ခွန်းလို့ဒီအပြည့်အပြည့်တအားများတယ်ပါဒီအဓိကစုကျိုးတော့ပြီးခင်းနေကြလို့ကျွန်တော်တို့မှတောက်သုံးရီတော်မှတော်တော်ရှားပါးဝါခဲ့တာပါနော်
ရှမ်းပြည်တောင်ပိုင်းရွာငယ်မြို့နယ်ရဒေသခံရှင်ဖွင့်သွားတာပါတနင်္သာရီတိုင်းကရေလုံငန်းလုပ်ကင်လူတွေကြုံနေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးလုပ်ငန်းရှင်တဦးကရင်ဖွင့်လာတာကိုလည်းနားဆင်ကြည့်ပါအောင်ရှင
်တိုင်းကိုငါးပွားရောင်းတဲ့ EU standard နဲ့ပတ်သက်ပြီးကတ္တနာရှိမှာကျွန်တော်တို့ဧရိယာနဲ့ငါးပွားရောင်းတဲ့အချိန်မှာကက်ဖာတီဗီဂိတ်ပေါ်မှာဟိုကထိုင်ရနေပြီးတော့ခေါ်ဝယ်တယ်ကက်ဖာတီဗီဂိတ်ကျတော့ကံဝင်ငါးဖန်းလီတွေရေဖန်းစင်းမှုပေါ်ပဲအလုံးငန်းဦးစီးဌာနကထုတ်ပေးတယ်ဆိုတော့လေဒီ certificate မပေါ်လဲငါ့ဆိုရင်ဒီနေ့ငါပေါ့နော်ဖန်စီရရှိတဲ့ငါးစီပြေဝင်ငါဖြစ်ကြောင်းငါလုပ်ငန်းဥပဒေတွေဒီကကျန်းဝေးမှာဖန်ပြီးရတဲ့ငါဖြစ်ကြောင်းဒီမှာပါတဲ့ငါ့ကို certificate ပေးတော့အဲ့တော့တစ်ခေါက်ချင်းလိုက်ထုတ်အောင်ပါစီကတ်သမားချက်တွေရှိတယ်အဲ့စီကတ်သမားချက်တိုင်းဒါလို့လို့ရမှာဆိုရင်ကျွန်တော်တို့ချိန်ပေးရတာပေါ့ဒီ certificate လုတ်တဲ့ချိန်ကြာသွားရင်လည်းအများကြီးခဲ့ရငါကတော့ဈေးကွက်ထဲမှာမရောက်လို့ရှိရင်နင်းလာတာပဲလေ
ဒီတစ်ခါပဲခူးတိုင်းကရေးလာတဲ့စာအုပ်တင်ပြမှာပါ။တာယာဝရီခရိုင်ကျိုးပင်ကောင်းမျိုးကရွာမတောင်ရက်ွက်အာနာပိုင်ရဲ့ပြည်သူငွေကိုအလွဲသုံးစားလုပ်နေတဲ့အပေါ်သက်ဆိုင်ရာကထိရောက်စွာအရေးယူပေးစီလိုပါတယ်ဆိုပြီး RFA နဲ့တဆင့်ရင်ဖွင့်လာပါတယ်
။ဒီနှစ်မှာရေဘေးဒုက္ခသည်တွေကိုကူညီဖို့ဆိုပြီးတော့မြို့နယ်ထွေအုပ်ကတရက်ွက်ကိုတသိန်းတောင်းပါတယ်။ရွာမတောင်ရက်ွက်မှာဆိုရင်ရက်ွက်နေပြည်သူတွေစီကနေပြီးတော့ရေဘေးအတွက်ဆိုပြီးအလှူကောက်လိုက်တာ63,290ကျပ်ရပါတယ်။ငွေစည်ရင်းရှင်းနဲ့မလုပ်ပါဘူး။အမှန်ဆိုရင်တော့ရက်ွက်မှာ AJ ဘလောက်ကိုဘလောက်နှုံးလဲဆိုရင်တော့ပြဿနာဖြစ်မှာမဟုတ်ပါဘူးရက်ွက်အစည်းအဝေးတွေမှာအဲ့ဒီရောင်းငွေစည်းရင်းကိုရှင်းဖို့တောင်းဆိုတော့မှရေဘေးအတွက်အလှူငွေတွေကိုအလွဲသုံးစားပြုလုပ်ထားတာတွေ့ရပါတယ်မြို့နယ်ကိုတသိန်းပဲပေးရတာကိုတသိန်းခွဲပြတယ်မြို့နယ်မိသားကပြင်ဖို့ပေးဖို့6,000ကိုမြို့နယ်ကရက်ွက်စာရဲစာရန်ကြီးတစ်လ5,000ခွဲတဲ့ကနေ10,000စီဖြတ်ယူနေပြီမဲ့အဲ့ဒါကိုအသုံးစည်းရင်းနဲ့မှပြထားပါတယ် နောက်တော့ရက်ကွက်အုပ်ချုပ်ရေးမှုနဲ့ကြံရပါရီတယောက်ကို9000တသိန်းစီယူသုံးနေကြပါတယ်။ဘာလို့ယူသုံးတာလဲလို့မေးတော့အတိုးနဲ့အထားကြောင့်အကြောင်းပြပါရီ။အဲ့ဒီပြဿနာလိုပဲမြို့မှာရွာမမြောက်ရက်ွက်ကဂျိုးပင်သားအိမ်လေးလုံးမီးလောင်တော့အဲ့ဒီမီးလောင်ခံရတဲ့အိမ်တွေကိုထောက်ပံ့ဖို့အတွက်မြို့နယ်ကတရက်ွက်ကို9000တောင်းပါတယ်။ရက်ွက်အုပ်ချုပ်ရေးမှုကရွရွာထဲမှာအလှူခံတာ4သိန်းကျော်ရပါတယ်။မြို့နယ်ကို9000ပဲပေးရတယ်ဆိုပြီးတော့ပို့တဲ့ငွေတွေကိုရက်မရက်ဖာတယောက်စီမှာအပ်ထားပါတယ်။ရက်ွက်နေပြည်သူတွေနဲ့ဆဲအိမ်ကောင်းတွေကိုလည်းစီရင်ရှင်းနှံမလုပ်ပါဘူး။ပြည်သူတွေစီကနေပြီးတော့အလွဲသုံးစားလုပ်နေတဲ့ဂျိုးပင်ကောင်းမြို့ကရွာမတောင်ရက်ွက်အုပ်ချုပ်ရေးမှုနဲ့အပေါင်းအပါတွေကိုထိရောက်စွာအရေးယူပေးဖို့အတွက် RFA အတန်လွင့်ဌာနကတဆင့်ရင်ဖွင့်တင်ပြလိုက်ရပါတယ
်။ရန်ကုန်မြန်းကုန်းကတုတ်တက်ရှင်တူရေးလာတဲ့စာအုပ်လည်းတင်ပြပေးချင်ပါတယ်။မြန်းကုန်းမှနှစ်ရက်ွက်မှာမျိုးသမီးတချို့ရဲ့မဟုတ်မမဲလုံခြံတိုင်တန်းမှုတွေကိုရဲမှူးချုပ်သိစေချင်ပါတယ်။ဆိုပြီးရက်ွက်နေပြည်သူတူကစာရေးရင်ဖွင့်လာပါတယ်။
မယံကုန်းအမှတ်နှစ်ရက်ကွက်ခွဲကြမှာအမျိုးသမီးတချို့ဟာပြဿနာဖြစ်တာနဲ့အင်ဂျီရင်ဘတ်ကိုကုပါကိုဆုတ်ဖျဲပြပြီးပြင်းအောင်ရဲစခန်းကိုအရင်ဥအောင်သွားတိုင်ကြပါတယ်။တချို့ကတရားရုံးကိုမသွားကျင်ကြလို့ရဲစခန်းမှာတည်းညှိနှိုင်းပြီးရော်ချင်းငွေ10ဘုံနဲ့ချီပြီးပေးခဲ့ကြရတယ်လို့တချို့ကလည်းတရားရုံးရောက်မှကြေးအေးကြတာတွေရော်ချင်းငွေပေးကြတာတွေထိရှိကြပါတယ်။ဒါတွေကိုရဲမှုချုပ်အနေနဲ့ပြင်းအောင်ရဲစခန်းကိုမချိုးမချွင်စစ်ဆေးမေးမြန်းကြည့်နိုင်ပါတယ်။ပြီးခဲ့တဲ့15ရက်နေ့ကဆိုရင်ည7နာရီကျော်လောက်မှာဥအောင်မင်းလန်စိန်မှုအိမ်ကအိမ်တိန်ကပြောက်အိုးဖောက်တာကိုမဖောက်ဖို့တွားပြောတာအညှို့ထပြီးတော့အဲ့ဒီအိမ်ကယောက်ျားဖြစ်သူကစိန်မှုအိမ်ကိုဓာတ်ပုံတွေရိုက်မြေကြီးတွေကလမ်းမှာပုံထားတယ်ဆိုပြီးစကားအခြေတင်များကြပါတယ်ဒါကိုအဲ့ဒီလူရဲ့မျိုးသမီးဖြစ်သူကအင်ကြီးရင်ဘတ်ဆုပ်ဖြတ်ပြီးပြင်းအောင်ရဲစခန်းကိုဥအောင်တွားတိုင်ပါတယ်ရက်ွက်အုပ်ချုပ်ရေးမှုကအဲ့ဒီအမျိုးသမီးကအရင်ကလည်းဒီလိုပဲလှုပ်ဖူးကြောင်းသူတို့မိသားစုဟာအမှုခင်းအရှုပ်ရှင်းရှိတဲ့သူများဖြစ်ကြောင်းပြောမှစိန်မှုကိုပြင်းအောင်ရဲစခန်းကပြန်လွှတ်လိုက်ပါတယ်ရဲမှုချုပ်ခင်ဗျာဥပဒေအရတရားရင်ဆိုင်ကြပြီဆိုရင်ဘယ်သူမှကိုထမင်းကိုစားပြီးအမုန်းခံတက်တည်မလိုက်ချင်ကြဘူး။လိုက်ရင်လည်းတယောက်ကို3000ပေးရတယ်လို့ရဲစခန်းအာမခံအတွက်လည်းအာမခံပေးတဲ့သူကို3000ပေးရပါတယ်။အမှန်တကယ်လို့ခံလိုက်ရတာတောင်းပန်လိုက်ရတယ်ဆိုရင်လည်း6ရောက်ဖက်ပြီးတောင်းပန်ရပါစေ။ရော်ကြီးပေးရပါစေ။အခုဟာကဒီလိုလီစဲလှုပ်တိုင်းခံနေရတာဟာတိုင်းပြည်အတွက်မကောင်းပါဘူး။ဒါကြောင့်ဒီကိစ္စကိုတိုင်းရဲမှုချုပ်အနေနဲ့ထိရောက်စွာကင်တွယ်ဖြေရှင်းပေးပါရန်အာရဗီကတဆင့်လေးစားစွာတင်ပြလိုက်ရပါခင်ဗျာ။
မလေးရှားရောက်မြန်မာနိုင်ငံသားတူရေးလာတဲ့စာအုပ်လည်းတင်ပြချင်ပါတယ်။သူတို့မလေးရှားရောက်မြန်မာတွေကိုတန်ယုံကစာအုပ်ထုတ်မပေးသေးတဲ့အတွက်ဖမ်းဆီးခံရတော့မဲ့အခြေအနေတွေကိုနိုင်ငံတော်အကြီးအကဲတွေသိအောင်ပြောပေးပါဆိုပြီး RFA ကိုစာရေးပေးပို့လာပါတယ်
။မလေးရှားနိုင်ငံမှာရောက်ရှိနေကြတဲ့မြန်မာတွေမြန်မာတန်ယုံကနေနိုင်ငံကူးလက်မှတ်ထုတ်ပေးမှုနောက်ကျလို့အိုသမားဘဝကိုရောက်ရှိနေကုန်ကြပါပြီ။နိုင်ငံကူးလက်မှတ်စာအုပ်တန်တိုးတာ3လကျော်တဲ့အထိဘာတခုမှမထူးခြားသေးပါဘူး။ဘယ်နှစ်ဘယ်ရက်စာအုပ်လားထုတ်ပါလို့လည်းမပြော။အင်တာနက်အွန်လိုင်းမှာစောင့်ကြည့်ရပုံလည်းများနေပါပြီ။ဘာမှလည်းမထူးနဲ့တော်တော်လေးကိုဒုက္ခရောက်နေပါပြီ။အခုဆိုအဖမ်းစည်းတွေကလည်းစတင်နေပြီ။ဒီလိုစာအုပ်ထုတ်နောက်ကျတဲ့အတွေ့အိုသမားမဖြစ်သင့်ပဲဖြစ်ရတာတွေလည်းအများကြီးပါ။ဒါကြောင့် RFA ကတဆင့်နိုင်ငံတော်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံသိအောင်ပြောပြပေးပါခင်ဗျာ။
ဒီပတ် RFA တုတ်တက်ရှင်ပေးစာပြန်စာခဏကိုဒီစာနဲ့ပဲရနာဝင်ပြပါရှင်။နားဆင်တဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။